ဒီကနေ့မနက်မှာရဝင်ဂျာမွတ်စလင်တွေကကုလသမဂ္ဂမဟာမင်းကြီးများယုံ UNHCR ကိုသဘိမ်မောက်ခဲ့ကြပြီးဒုက္ခသည်စခန်းတွေမှာ NGO စီးပွားရေးဖြစ်နေတာကြောင့်ဒုက္ခသည်တွေနေရပြန်မလာအောင်လူမှုအဖွဲ့အစည်းတွေကလှုံ့ဆော်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုချုပ်ဦးတော်ထေကပြည်ထောင်စုပြည်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အပေါ်မှာဒုက္ခသည်တွေကမြမအစိုးရကိုမေးခွန်းထုတ်ခဲ့ကြပါတယ်။သဘိမ်မောက်ရတဲ့အကြောင်းရင်းကိုတက်ခါလီဒုက္ခသည်စခန်းကကိုခင်မောင်က
သူအမန်တကအစမတ်ကာကဒီရူဟင်ဘင်္ဂလားဒေ့နိုင်ငံရဲ့ရူဟင်ဂျာဒုက္ခသည်တွေကလုံးဝမလူလာဘူး။ဒုတိယအခြေအနေတွေအဲ့ဒီအစမတ်ကာမှာရူဟင်ဂျာဆိုတဲ့နာမည်အသွင်ခွင့်ပြုရေး
ဒါအပြင်ဒုက္ခသည်တွေရဲ့ကိုယ်ရေးအခြေလက်တွေကိုသူတို့ခွင့်ပြုချက်မပါပဲမြမအစိုးရကိုမပေးဖို့လဲ UNHCR ကိုတောင်းဆိုတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုချုပ်ဦးတော်ထေကနေရပြန်လာရေးနဲ့ပတ်သက်လို့မြမဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူထားတဲ့အချိန်မှာပြက်မလာနိုင်တာဟာလူမှုအဖွဲ့အစည်းတွေကတားမြစ်တာကြောင့်ဖြစ်တယ်လို့ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။
အဲ့မှာလူကယ်မှာလဲအဲ့ပေါ်မှာဒီလူတိတ်နေချီပြီးတော့ supply side ပေါ့နော်။အဲ့ demand side ကအရင်လူတိတ်နေချီတယ်သူတို့ရေးစားဖို့တောက်ဖို့ဟိုပြောရရင်တော့ဆက်နေရကအဲတင်သွင်းရောင်းချတဲ့ခါတွေကလည်းအများကြီးဖြစ်တယ်အဲ့တော့အဲ့မှာသူကဘာကြီးသွားဖြစ်နေလို့ဈေးွက်ကြီးတစ်ခုဖြစ်နေတယ် supply chain ကြီးတစ်ခုဖြစ်နေတယ်အဲ့တော့ NGO တွေကမပြောင်းသေးခြင်းဘူးမြန်မာနိုင်ငံမပြောင်းသေးခြင်းဘူးမပြောင်းသေးခြင်းမှာအဲ့မှာသူတို့ကြာကြာ project တွေလုပ်ရမယ်ပြီးရင်ကျန်းမာရေးကလေးတငယ်အမျိုးသမီးရေးဒါမျိုးတွေအများကြီးပဲဆိုလိုတာကဒီဟာဒီတကယ်ကို NGO business အကြီးဖြစ်နေတဲ့ကြမ်းမှာအဲ့ဒါကြောင့်မလို့ NGO တွေကဒီ IDB ကလူတွေကိုမပြောင်းဖို့ပြောတာအဲ့မှာပြဿနာကြီးတက်တာ
အဲ့ဒီပြောကြချက်ပေါ်ဒုက္ခသည်တွေရဲ့သဘောထားကိုမင်းမြတ်ရမှာတော့ကုတုပလောင်ဒုက္ခသည်စကန်ကအလိုဟက်ဆန်ကအခုလိုပြောပါတယ
်။ဒါအမတ်ဒီမှာရောက်လာတဲ့လူတွေကဘာတစ်ခုမှပါမလာတဲ့ဆိုကြောင်းအဲ့ NGO INGO တွေလာပြီးတော့ဒီလိုမျိုး top ပဲနေတာကိုစီးသွားတယ်လောက်တယ်ဆိုပြီးတော့ပြောဆိုရင်တော့မိပန်တော့ရပါပဲ
။ဒါမဲ့ဒီသမလာမှာရိုဟင်ဂျာမွတ်စလင်တွေပြန်လည်လက်ခံရေးစတင်မယ်လို့သုံးချိန်မြောက်အဖြစ်ထပ်မံစီစဉ်ထားပါတယ်။ဥရုပလောင်ဒုက္ခသည်စကန်ကအလိုဟဆန်ကတော့ဒုက္ခသည်တွေရဲ့တောင်းဆိုချက်တွေရမယ်ဆိုရင်ချက်ချင်းပြန်မှာဖြစ်ကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့လာမယ့်ဒီဇင်ဘာဆိုပြီးတော့စောင့်ရှင်ဖို့ဒီနေ့မှဟိုတင်ရှင်းဟန်နှစ်ဆယ်ကျော်နဲ့နှစ်ဆယ်ခုနှစ်ပြင်လာရှင်တယ်ဒါမှကျွန်တော်တို့မှလိုအပ်ချက်တွေဒီမှတွေရှိသေးတယ်လိုအပ်ချက်တော့လက်ထုံးဆိုချက်တွေရှိသေးတယ်အဲ့ဒီဥစ္စာကိုမြန်မာဆိုတော့မနာပြင်ပြည့်ဆွေးရင်မနာပြင်ပြင်လာမှာပဲ
လက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း9000လောက်ရှိတယ်လို့နိုင်ငံတကာကပြောကြပါတယ်ခင်ဗျာ